မင်္ဂလာပါရှင်။ဦးစိတ်သူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဒီတစ်ပတ်မှာတော့ကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးပြင်ဆင်ထားမှုလုံလောက်ပါရဲ့လားဆိုတဲ့ကောင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။ဦးစိတ်သူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီပေးဆက်ထားပါတယ်ရှင
်။အခုဆိုရင်ကမ္ဘာနဲ့အဝမ်းကိုဗစ် -19 လို့ခေါ်တဲ့ကိုရိုနာဗိုင်းရပ်စ်ရောဂါပြန့်ပွားမှုမြင့်တက်နေပြီးကူးစက်ခံရသူနဲ့သေဆုံးသူအရေအတွက်တနည်းတစ်ခြားမြင့်တက်လာနေတာတွေ့ရပါတယ်။မလ20ရက်နေ့အထိသတင်းတွေအရဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်း200ခွဲနီးပါးရောက်လာပြီးသေဆုံးသူလည်း1000ကျော်သွားခဲ့ပါပြီ။နိုင်ငံတိုင်းလူလူကတော့ဗိုင်းရပ်စ်ကူးစက်ခံရမှုကာကွယ်ရေးကိစ္စတွေ၊ရောဂါကုသရေးကိစ္စတွေဒီကပ်ဘေးကြောင့်ဖြစ်လာနိုင်တဲ့အကျိုးဆက်တွေကိုဖြေရှင်းဖို့လုပ်ကိုင်နေကြပါပြီ။လက်ရှိအချိန်ထိကမ္ဘာနိုင်ငံနဲ့ဒေသ180လောက်မှာဗိုင်းရပ်စ်ကူးစက်မှုတွေ့ရှိထားပြီးဖြစ်ပေမဲ့အဲ့ဒီစီးရင်တဲ့မြန်မာနိုင်ငံပါဝင်ခြင်းမရှိသေးပါဘူး။ဗိုင်းရပ်စ်ကူးစက်ခံရသူမတွေ့ရသေးပေမဲ့အခြားအစိုးရတွေနီးတူမြန်မာအစိုးရကလည်းကာကွယ်ရေးလုပ်ငန်းတွေကပ်ဘေးကြောင့်ပေါ်ပေါက်လာမဲ့စီးပွားရေးနဲ့လူမှုရေးအပေါ်ကြရဲရခတ်မှုတွေကိုတုံ့ပြန်တဲ့လုပ်ငန်းတွေအဆက်မပြတ်လုပ်ကိုင်နေတာတွေ့ရပါတယ်။မြန်မာအစိုးရဘာတွေလုပ်ကိုင်နေသလဲ။အဲ့ဒီလုပ်ကိုင်နေမှုတွေဟာလုံလောက်မှုရှိပါရဲ့လားဆိုတာလေ့လာတင်ပြသွားပါမယ်
။အခြားသောနိုင်ငံတွေနီးတူမြန်မာအစိုးရပထမဦးဆုံးကင်တွေတာကလူစုလူဝေးမလုပ်ကြဘူးတားမြစ်တာပါ။အခုဆိုရင်မြန်မာနိုင်ငံတဝန်းကမန်းရွှေဆက်တော်ကြိုက်ထီယိုးစီဒီအပါအဝင်အလွန်စီကားတဲ့ဖျားပွဲကြီးတွေကိုပိတ်သိမ်းလိုက်ပါပြီ။လူစုလူဝေးတွေမလုပ်ကြဘူးအစိုးရက policy ချမှတ်ထားပြီးသက်ဆိုင်ရာဝန်ကြီးဌာနအသီးသီးကနေသူ့ဝန်ကြီးဌာနအလိုက်ညွှန်ကြားချက်အသီးသီးထုတ်ပြန်အကောင့်ထဲပေါ်နေတာတွေ့ရပါတယ်။တကြံပွဲတော်မကျင်းပါတော့ဘူး။ရုပ်ရှင်ရုံတွေကိုရန်နာထားဖို့ညွှန်ကြားခဲ့ရုံမကမူကြိုကြောင်းတွေတင်တန်းတွေပိတ်သိမ်းထားဖို့လည်းညွှန်ကြားထားပါတယ်။အခြေခံပညာအဆင့်ကျောင်းတွေစာမွေးပွဲပြီးလို့နေရာတည်ကျောင်းပိတ်ရဲ့ကာလရောက်နေပြီးတက္ကသိုလ်ကောလိပ်တွေကလည်းညှိဝဲစာမွေးပွဲပြီးဆုံးရင်ကျောင်းပိတ်ရဲ့ဆပါတော့မယ်။ night club တွေဘားတွေပိတ်သိမ်းဖို့ညွှန်ကြားချက်ထုတ်ထားသလိုသက်ဆိုင်ရာရက်ွက်ကြေးရာတွေမှာတရားပွဲတွေစာပေဟောပြောပွဲတွေမကျေပါဖို့တားမြစ်ထားပါတယ်။နိုင်ငံတကာ NGO တချို့ကတော့ရုံးတွေပိတ်ထားပြီးအိမ်တွေကနေအလုပ်လုပ်တဲ့စနစ်စအကောင့်ထဲပေါ်နေပါပြီ။ဒါပေမဲ့လူစုလူဝေးနဲ့အလုပ်လုပ်နေကြတဲ့ကုမ္ပဏီတွေအထည်ချုပ်လုပ်ငန်းလိုအလုပ်ယုံဆက်ယုံတွေအများကြီးကျန်နေပါသေးတယ်။အဲ့ဒါတွေအတွက်ကိုတော့တိကျတဲ့လမ်းညွှန်ချက်ထွက်ပေါ်လာတာမတွေ့ရသေးပါဘူး။အခုဆိုရင်ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုကိုပြည်ရင်းမှာပိုင်ပိုင်နိုင်နိုင်တားဆီးနိုင်ခဲ့တဲ့တရုတ်ကိုရီးယားနိုင်ငံတွေနီးတူပြည်ပကနေဝင်ရောက်လာမဲ့သူတွေကနေဗိုင်းရပ်စ်ပိုးပါလာမဲ့အရေးပိုးအာရုံစိုက်ဖို့လိုလာပါပြီ။အစိုးရကတော့ဗိုင်းရပ်စ်အကြီးကျယ်ကူးစက်နေတဲ့ကူးစက်ခဲ့တဲ့နိုင်ငံတွေကဝင်လာမဲ့သူတွေကို14ရက်စောင့်ကြည့်စနစ်စတင်အကောင့်ထဲပေါ်နေပါပြီ။နယ်စပ်တွေကနေတရားဝင်ဗီဇာနဲ့ဝင်ရောက်ခွင့်ပိတ်ပင်လိုက်ပြီးဖြစ်တယ်လို့အဲ့ဒီနယ်စပ်ဂိတ်ပေါက်တွေကနေအိမ်ကြီးချင်းနိုင်ငံသားတွေကလွှဲပြီးအခြားနိုင်ငံသားတွေဝင်ရောက်လည်ပတ်တာကိုလည်းတားမြစ်ထားပြီးပါပြီ
။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုကိုတုံ့ပြန်ရမှာပြည်သူလူထုရဲ့အသိဉာဏ်ရေချိန်နဲ့ပူးပေါင်းပါဝင်မှုကအရေးကြီးတယ်ဆိုတာတရုတ်ကိုရီးယားလိုနိုင်ငံတွေကသက်သေပြနေပါတယ်။ဒါကြောင့်မြန်မာနိုင်ငံထဲမှာလည်းဗိုင်းရပ်စ်နဲ့ပတ်သက်တဲ့အသိပညာပေးမှုတွေကိုကြေကြေပြန့်ပြန့်လုပ်နေသလိုသတင်းထုတ်ပြန်မှုတွေကိုလည်းဘယ်ချိန်လုံးကနေမှမတူအောင်ဖြန့်ချိပေးနေတာတွေ့ရပါတယ်။ဒီကိစ္စမှာတော့အစိုးရမီဒီယာတွေမှာပုဂ္ဂလိကမီဒီယာတွေဘက်ကပါတာဝန်ကျေအောင်စူးစမ်းနေကြတာတွေ့ရပါတယ်။နောက်ထပ်ရေးကြည့်တာတစ်ချက်ကတော့ဗိုင်းရပ်စ်ပိုးတွေ့တဲ့လူနာတွေရှိလာခဲ့ရင်ပြည်စုကုသဖို့ကြိုတင်ပြင်ဆင်ထားမှုပါ။အခုဆိုရင်ကိုရိုနာဗိုင်းရပ်စ်ရောဂါသံသယလူနာနဲ့ပိုးတွေ့လူနာတွေရှိခဲ့ရင်ပူးတမှုပေးဖို့ရန်ကုန်မှာဝေဘာဂီဆေးရုံမန္တလေးမှာကန်တော်နေဒီဆေးရုံတွေတည်ကြားထားရှိပါတယ်။တကယ်ဖြစ်လာရင်ဟိုတယ်တွေကိုပဲအသွင်ပြောင်းမလား။စာသင်ကျောင်းတွေကိုပဲအဆုံးပြုမလား။အာဏာပိုင်တွေဘက်ကဆုံးဖြတ်တာပြင်ဆင်တာမတွေ့ကြရသေးပါဘူး။အခြားမြို့နယ်တွေမှာတော့ဆေးရုံတည်တဲ့ရေလို့မဟုတ်ပဲပြည်သူဆေးရုံတွေရဲ့အဆောင်တစ်ခုခုမှာပဲခွဲခြားစောင့်ကြည့်တာမျိုးလုပ်နေတာတွေ့ကြရပါတယ်။
ဒီနေရာမှာ ARD တိုင်းပသိမ်ဆေးရုံအုပ်ကြီးဒေါက်တာတမင်ထွတ်ကနေသတင်းမီဒီယာတွေကိုပြောထားတဲ့စကားမှတ်သားဖို့ကောင်းပါတယ်။သူကတကယ်လို့များကိုရိုနာဗိုင်းရပ်စ်လူနာတာတွေ့ခဲ့ရင်တဦးစီတိတက်ထားကုရမယ်။အဲ့လိုကုမယ်ဆိုရင်တဦးချင်းစီအတွက်အောက်ဆီဂျင်ပေးဆက်အကျောဆေးသွင်းဆက်ဆေးထိုးဆက်စတာတွေလိုအပ်လာလိမ့်မယ်။သူ့ဆေးရုံကြီးမှာအဲ့ဒီလိုဗိုင်းရပ်စ်ကုဖို့ဆက်ဟာလူနာတယောက်စာပဲရှိတဲ့အတွက်နောက်ထပ်6ယောက်9ယောက်စာရဖို့အလူခံဖို့လိုနေတယ်ဆိုပြီးပြောပြပါရတယ်။ တကယ်တော့ဒေါက်တာတမင်ထွပ်ပြောတဲ့လူအပ်ချက်ဆိုတာဟာပသိမ်ဆေးရုံတစ်ခုထဲမှာပဲလူတဲ့လူအပ်ချက်မျိုးတော့မဟုတ်ပါဘူး။ရန်ကုန်မန္တလေးနဲ့အခြားသောဆေးရုံတွေမှာလက်ရှိပုံမှန်ကုသပေးနေတဲ့လူနာတွေအတွက်လောက်ပဲအဲ့ဒီလိုဆက်မျိုးရှိကြတာပါ။အခုကိုရိုနာဗိုင်းရပ်ကုသမှုလုံရရမယ်ဆိုရင်ဆက်တွေရောအခြားသောဆေးရုံတို့ပစ္စည်းတွေပါအများကြီးလိုအပ်မှာဖြစ်ပါတယ်။အသက်ရှူဆက်တစ်လ ควันเสกขันตงวิสุนีเวลูดาลูกนี้จะบาบีโคโรนาไวรัสจากซีวายเอปอยักแคลนในนั้นเนี่ยปัตตาบีปีทองสุวินจีอุตองทงอุสองเนี่ยกอมตีเตเย่เพื่อสิสังเวียนีราด้วยใจยาบาร์เอสโซยานีเนี่ยนายเงินดอลเล็บเป้ยามบงเวกานีจังเวปีเลียงอาเซลูมูฟูลงเย่ยามบงเวกานีจังเวปีเลียงอาเซสุสุบังดอลลาร์ตั้งคนเนเซลาวเนี่ยยิมยาเร่เจ็บปีเลียงตียาเน่กอฟินไนน์ตี้ยามบงเวทูทองทาร์เรลุตียาบาร์เอ อคูดิงเวเน่โคโรนาไวรัสเจ้าอันยาส่งที่ไข้คันซาเมซีแอนบีโรงงานรีฮอเทลเนี่ยคีบวาโรงงานรีเอเตซ่าเนี่ยเลสซาซีวายโรงงานรีกูเอโตโนที่ยากันนู้นเราไปอยู่ที่แต่เนี่ยดากาลาจ้วยเวทเอาเชื่อมลูกจีนยาบาร์ทีไข้คันซาเมชาดอซีวายโรงงานชินรีกูอคอนก็ที่ชัวร์อะปกโกโรงงานชินรีกูเลยจุดเด่นก็คือเนี่ยวิงเวกูเนี่ยยากันนู้นกินลูกคุยไปเมลูสุวาเร
โควิด-19เนี่ยปัจจัยบีมีมาสัวนี่เนี่ยลงในเดือนนี้สว่างลงในเดือนสุราบุรีอยู่มาตั้งแต่ยาพิษยามิชิบาบูแต่เป็นแม่เสียงเนี่ยมีมาเนี่ยจะมาอีสต้องเช่าหูเส้นในเดือนนี้ตั้งแต่เนี่ยจะมาอีวันที่นั่งงานนู้นสุดท้ายเดือนมีมาเนี่ยงานเรื่องเลยโยกับพี่บัวดูอเมียบีอยู่ดีเดือนนี้ด้วยสิลานายเนี่ยสุราเช่นนี้จีเป็นเส้นทางมือเดียวมันลงเล่าดีละด้วยในบ้านเนี่ยไปรับปูด้วยลูนารีสิลาเองกูทราบว่าเสียบเสียงอัฐกูพิสิเดียมันลงเล่าดูโล ปีดูรู้ด้วยอเมียอเมียรู้อเมียแต่ข้าต้องมาสู่ปีสี่มิลลิเลยมันรู้เล่าบ่าวถ้าเปลี่ยนสีวายสายที่ขันนี่นามูเรียด้วยกูทราบว่าสีมันนี่มันเปลี่ยนส่งเดือดโลมาดียามบงเวดอลลาร์ตั้งคนเซลล์สุรังงวยประมาณนั้นเลยลอนเนนี่ที่ว่าเจ้าเก็บยาอะไรบ้าง